ဒါကတော့ဘန်ကောက်မြို့အစိုးရယုံတီရှိရာကိုဒီကနေ့မနက်10နာရီမှရောက်ရှိလာတဲ့သမ္မတဦးသိန်းစိန်ရဲ့အဖွဲ့ကိုထိုင်းနိုင်ငံတော်ဂုံပြူတက်ဖွဲ့ကအလေးပြုကြိုဆိုတာဖြစ်ပါတယ်။ဒီခန္ဓာကိုသက်ဆိုင်ရာနှစ်ဖက်ဝင်ကြီးတွေလည်းတက်ရောက်ပြီးထိုင်းဝင်ကြီးချုပ်နဲ့အတူသမ္မတဦးသိန်းစိန်ကဂုံပြူတက်ဖွဲ့ရဲ့အလေးပြုမှုကိုခံယူပြီးနောက်ထိုင်းဝင်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တွေ့ဆုံဆွေးနွေးပွဲပြီးတဲ့နောက်မွန်းလွဲ12နာရီ15မှာသမ္မတဦးသိန်းစိန်နဲ့ထိုင်းဝင်ကြီးချုပ်တို့ကပူတဲ့တရင်စာရှင်းလင်းပွဲပြုလုပ်ရမှာတော့သမ္မတဦးသိန်းစိန်ကသူ့အနေနဲ့ထိုင်းဝင်ကြီးချုပ်ရဲ့ဖိတ်ကြားချက်အရလာရောက်လဲပတ်တာဖြစ်ပြီးကာလရှည်ကြာတည်ရှိခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးခိုင်မြဲဖို့အတွက်ချစ်ကြည်ရင်းနှီးစွာဆွေးနွေးမှုပြုခဲ့ကြောင်းပြောဆိုပြီးမြန်မာပြည်ရဲ့ပြုပြင်ပြောင်းလဲရေးတွေကိုဆက်လက်ပြုလုပ်မှာဖြစ်တယ်လို့အခုလိုပြောပါတယ်
။ထိုင်းဝင်ကြီးချုပ်အနေနဲ့ကျွန်တော်တို့အစိုးရရဲ့ဆောင်ရွက်လျက်ရှိတဲ့နိုင်ငံရေးစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုကိုဒီအသေးမှပြုကြောင်းနဲ့ထောက်ခံအားပေးကြောင်းကျွန်တော်တို့ထုတ်ဆွေးနွေးပြောကြားသွားခဲ့ပါတယ်။ဒါပြင်ပြည်သူ့ရဲ့လူနေမှုဘဝမြင့်တင်နိုင်ရေးအတွက်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုများဆောင်တဲ့နေရာမှာဒီပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဆောင်ရွက်သွားရေးနဲ့တဝဲစိတ်ကမ်းနဲ့ထိုင်းနိုင်ငံတို့အကြားဒီနေဆက်ဖြတ်ကျော်ဆက်သွယ်မှုအပါအဝင်မြန်မာနဲ့ကျွန်တော်ထိုင်းနိုင်ငံကြားမှာဆက်သွယ်လမ်းကြောင်းတွေမြင့်တင်ရေးနောက်မြန်မာနိုင်ငံရဲ့အဖွဲ့အစည်းများရဲ့လုပ်ငန်းဆွမ်းဆောင်ရည်နဲ့ဒီအဖွဲ့အစည်းတည်ထောင်မှုကျွန်တော်စွန့်ရည်မြင့်တင်ရေးဒီကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းထိုင်းနိုင်ငံဘက်ကကူညီဆောင်ရွက်ပေးသွားမယ်အကြောင်းပြောကြားသွားပါ
တယ်။ဒါအပြင်တမရကြီးကမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနိုင်ငံထူထောင်နိုင်မှုအတွက်နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့နေရာမှာထောက်ခံအားပေးတဲ့ထိုင်းဆိုရနဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းထုတ်ဖော်ပြောကြားခဲ့ပြီးအဲ့ဒီပြုပြင်ပြောင်းလဲမှုတွေကိုဆက်လက်ဆောင်ရွက်သွားဖို့ဆုံးဖြတ်ထားကြောင်းလည်းပြောကြားသွားပါတယ်။ထိုင်းဝန်ကြီးချုပ်ရှင်လက်ရှင်နာဝတ်ကပြောကြားရမှာတော့ဒီကနေ့ဆွေးနွေးပွဲအရမြန်မာနဲ့ထိုင်းနှစ်နိုင်ငံနီးကပ်စွာပူးပေါင်းဆောင်ရွက်မှုအတွက်ဝမ်းမြောက်ကြောင်းဒါအပြင်စီးပွားရေးကုန်သွယ်ရေးမြန်မာအလုံသမားငှားရမ်းရေးအပါအဝင်ရင်းနှီးမြှုပ်နှံမှုနဲ့မွေးရေးစီးပွားတိုက်ဖျက်ရေးတွေအတွက်ရှေ့ဆက်သွားနိုင်မှာဖြစ်ပြီးရှေ့နှစ်မှာဆို65နှစ်မြောက်နှစ်နိုင်ငံဆက်ဆံရေးအထိမ်းအမှတ်ကိုပြုလုပ်နိုင်တော့မှာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်ဝန်ကြီးချုပ်ကဆက်လက်ပြောဆိုပါတော့ความ
มุ่งมั่นของรัฐบาลไทยในการที่จะร่วมกันผลักดันโครงการท่าเรือน้ําลึกให้สําเร็จเป็นรูปธรรม
ကျမတို့ဒီဆွေးနွေးပွဲမှာမြန်မာပြည်ကတဝဲဒေတာတွင်းကရေနက်စိတ်ကမ်းစီမံကိန်းခိုင်မာတိုးတက်ဖို့အတွက်ဆွေးနွေးနိုင်ခဲ့ပါတယ်။နှစ်ဖက်လုံးကတော့ဒေတာတွင်းနဲ့ထိုင်းကောမြန်မာပါပူးတွဲအကျိုးအမြတ်ရလာစေမယ့်လက်ချပံရေနက်စိတ်ကမ်းနဲ့တဝဲရေနက်စိတ်ကမ်းပူးပေါင်းဆောင်ရွက်ရေးလုပ်ငန်းစဉ်တွေကိုသဘောတူခဲ့ပါတယ်။မြန်မာဘက်ကဒဝဲဒေတာဆက်မှုဆောင်ဖွံ့ဖြိုးရေးအတွက်ဆွေးနွေးခဲ့သလိုထိုင်းဘက်အနေနဲ့တော့အရှိကန်ဦးတန်းဒေတာဖွံ့ဖြိုးရေးအတွက်ကြိုးအမြတ်ရစီမဲ့အကြောင်းတွေပါပဲကျမတို့သဘောတူခဲ့တာကတော့ရှေ့ဆက်ရမယ့်ဖွဲ့စည်းတည်ဆောက်မှုနဲ့နီးနာနှိမ့်သက်ရတဲ့အတွက်ဝင်ကြီးအဆင့်ဆွေးနွေးပွဲတစ်ခုကိုလာမယ့်ဩဂုတ်လမှာကျင်းပဖို့ပါပဲလို့ထိုင်းဝင်ကြီးချုပ်ကပြောကြားသွားတာဖြစ်ပါတယ်နိုင်ငံတော်သမ္မတဦးသိန်းစိန်ဟာဒီကနေ့ညနေမှာတော့ထိုင်းပြည်သမီးတော်တီတီတုံနဲ့တွေ့ဆုံမှာဖြစ်ပြီးမနက်ဖြန်ဇူလိုင်24ရက်နေ့မနက်မှာတော့မြန်ဖျားကိုတွားရောက်ဖူးမြော်ပြီးထိုင်းနိုင်ငံကနေမွန်းလွဲပိုင်းမှာပြန်လည်ထွက်ခွာမယ်လို့လည်းသိရကြောင်းပါ